မြန်မာအမေရိကန်နှစ်ဖက်စီးပွားရေးလုပ်ငန်းရှင်တွေပါဝင်တက်ရောက်ကြတဲ့မြန်မာရင်းနှီးမြှုပ်နှံမှုအစည်းအဝေးတစ်ရက်ကိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာမနေ့ကကျင်းပသွားပါတယ်။ဒီအစည်းအဝေးကနေမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုတိုးတက်လာဖို့အထူးသဖြင့်အမေရိကန်စီးပွားရေးလုပ်ငန်းတွေမြန်မာပြည်မှာပိုပြီးရင်းနှီးမြှုပ်နှံမှုတွေဖြစ်လာအောင်ညှိနှိုင်းခဲ့တယ်လို့မြန်မာတာဝန်ရှိသူတွေကပြောပါတယ်။တစ်ဖက်မှာတော့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေဘက်ကမြန်မာနိုင်ငံနဲ့ရင်းနှီးမြှုပ်နှံမှုအကန့်အသတ်တွေကတော့ရှိနေသေးလေဖြစ်ပါတယ်။ဒီအကြောင်းကိုကိုသားညွန်ကတင်ဆက်ပေးပါမယ်။
အရှတ်တရဲ့နောက်ဆုံးစီးပွားရေးရှည်တမ်းစခန်းမြန်မာ Asia's Last Frontier ခေါင်းစဉ်နဲ့ဒီမြန်မာနိုင်ငံတွင်းယင်းနှိမ့်မြုံနိုင်မှုဆိုင်ရာဆွေးနွေးပွဲကို American Business Council ကတာဝန်ရှိသူတွေ American စီးပွားရေးလုပ်ငန်းရှင်တွေနဲ့မြန်မာနိုင်ငံဘက်ကဆိုရင်ဒီအစိုးရတာဝန်ရှိသူတွေရောမြန်မာစီးပွားရေးလုပ်ငန်းရှင်တွေပါတက်ရောက်ခဲ့ကြပါတယ်။ဒါလို့စီးဝေးဟာမြန်မာနိုင်ငံစီးပွားဖွံ့ဖြိုးတိုးတက်မှုအတွက်အရေးကြီးတာမို့လို့ဒါလို့အခွင့်အလမ်းရဖို့အတွက်အချိန်အတန်ကြာကလေးကမျှော်လင့်ဆောင်စားခဲ့ရတာပါလို့မြန်မာနိုင်ငံယင်းနှိမ့်မြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌလည်းဖြစ်နောက်အစိုးရရဲ့ဒီစွမ်းအင်ဝင်ကြီးဦးစီယာအောင်က VOA ကိုပြောပါတယ
်ဒီ forum နဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံရဲ့ယင်းနှိမ့်မြှုပ်နှံမှုတိုးတက်ဖို့အတွက်ကိုဒါအဓိကထားပြီးတော့ဒီအမေရိကန်နိုင်ငံရဲ့ကုမ္ပဏီကြီးတွေဖွဲ့စည်းကြီးတွေကနေပြီးတော့စီးပွားရေးလုပ်ငန်းတွေမှာလာရောက်မြှုပ်နှံဖို့အတွက်ကျွန်တော်တို့လာရောက်ဖိတ်ခေါ်တဲ့အခြေအနေမျိုးလည်းဖြစ်ပါတယ်အဲ့တော့ဒီလိုမျိုးအခြေအနေမျိုးကိုကျွန်တော်တို့စောင့်စားနေတာလေဒါအတော်ကြာပြီဖြစ်ပါတယ်ဒီအခွင့်အရေးမျိုးရဖို့လဲကျွန်တော်တို့စောင့်စားနေတာတော့ကြာပြီဖြစ်ပါတယ်အဲစရမယ်ဆိုလို့ရှင်တော့ကျွန်တော်တို့အခုဒီအစိုးရအသက်စတင်ဖွဲ့စည်းပြီးတဲ့နောက်မှာဒီနောက်နိုင်ငံတွေနဲ့ရောနောက်တစ်ခါဒီအမေရိကန်နဲ့နိုင်ငံတွေရောပူးပေါင်းဆောင်ရွက်မှုတွေကိုကျွန်တော်တို့မျှော်လင့်ခဲ့တာဖြစ်ပါတယ်အဓိကကတော့နိုင်ငံရဲ့စီးပွားရေးတိုးတက်ဖို့ဟာကျွန်တော်တို့ယင်းနှိမ့်မြှုပ်နှံမှုတွေနိုင်ငံသားရဲ့တိုက်ရိုက်ယင်းနှိမ့်မြှုပ်နှံမှုတွေအများပြမယ်ဆိုလို့ရှင်တော့ဒါလူမှုအကျိုးပြုလုပ်ငန်းတွေဒါထိထိရောက်ရောက်ကျွန်တော်တို့ဆိုရအနေနဲ့အကောင့်ထေဖော်နိုင်မယ်လို့ကျွန်တော်တို့ယူဆတာကြောင့်မို့လို့နိုင်ငံသားယင်းနှိမ့်မြှုပ်နှံမှုကိုကျွန်တော်တို့ဆောင်ရွက်ခဲ့တာဖြစ်ပါတယ်
။ဆွေးနွေးပွဲအတွင်းမှာစီးပွားရေးနဲ့ယင်းနှိမ့်မြှုပ်နှံမှုဆိုင်ရာခေါင်းစဉ်ငယ်အသီးသီးနဲ့ဆွေးနွေးခဲ့ကြတဲ့နေရာမှာမြန်မာနိုင်ငံစီးပွားရေးလုပ်ငန်းအသီးသီးကထိတ်တန့်ပုဂ္ဂိုလ်40လောက်ကယင်းနှိမ့်မြှုပ်နှံမှုဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးတင်ပြခဲ့ကြသလိုအမေရိကန်ဘက်ကဆိုရင်လည်းအမေရိကန်စီးပွားရေးလုပ်ငန်းရှင်ကြီး George Soros အပါအဝင် American Business Council ကတာဝန်ရှိသူတွေလည်းပါဝင်ဆွေးနွေးကြပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေဖြစ်ကြတဲ့ပြည်ထောင်စုဝန်ကြီးဦးစိုးသိန်းအပါအဝင်မြန်မာဆွေရအဖွဲ့ဘက်ကဆိုရင်ဒီစွမ်းရင်ဝင်ကြီးဦးစီအောင်ဟိုတယ်နဲ့ခီးသွလာရေးဝင်ကြီးဦးထေအောင်နဲ့မြန်မာဘ ഹു ဘန်တာဝန်ရှိသူတို့လည်းဒီသက်ဆိုင်ရာကဏ္ဍအလိုက်ဆွေးနွေးတင်ပြခဲ့ကြပါတယ်။တယောက်ဆွေးနွေးခဲ့သူတူဖြစ်တဲ့ American ခြေစိုက် GE ကုမ္ပဏီရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံ Coin Drew ကတော့ American ကုမ္ပဏီတွေလိုက်နာဖို့လိုအပ်တဲ့ Responsible Investment တာဝန်သိယင်းနှိမ့်ညွှန်မှုကိစ္စဟာ American ပြောင်စုဘက်ကတင်လိုအပ်ချက်မဟုတ်ဘဲနဲ့မြန်မာဆွေရဘက်ကလည်းလူလူလာလာရှိတယ်လို့ VOA ကိုရှင်းပြပါတယ
်။အခုဗမာပြည်ဆိုရလည်းရှင်းပြမယ်ဆိုရင်သူတို့ကဟာလာဒီ responsible business investors လို့ကျင်တယ်ဒီ responsible business investors are ဘာတွေလဲဆိုတော့ American မှာ practice အရင်ကောင်းတဲ့ကဘာမှာဟာလာဥပမာကျွန်တော်ပြောရမယ်ဆိုရင် G မှာဟာလာ2013မှာ beginning မှာကျွန်တော်တို့ဒီ vice chairman John Rice လာပြီးတော့မှ East Asia World Economic Forum တက်ခဲ့ပြီးတော့မှနေပြီးတော့မှဟာလာသူက announcement လုပ်လိုက်တယ်ခုနတန်းလုပ်လိုက်တဲ့အချိန်မျိုးဒီခုနတန်းထဲမှာဘာတွေလုပ်ခဲ့လဲဆိုတော့ကျွန်တော်တို့ဒီဟာလာသုံးသန်းခွဲတက်မရင်းနဲ့ပတ်သက်ပြီးတော့မှဟာလာနောက်သုံးသန်းခွဲကြတော့ကျွန်တော်တို့ဒီ public administration ပေါ့နော်ဝန်ကြီးရုံးလို့ဟာလာ engineer တွေလို့ဟာလာ administrative လို့သူတို့ကြောင်းသင်ပေးရယ်စာသင်ပေးရယ်ဟာလာ capacity ပို့ဝါလုပ်ပေးရယ်ဆိုတော့ဒီဟာတွေက best practice တွေသူတို့ကရှင်းပြမယ်ဆိုရင်ဒီ corporate social responsibility အဲမှာပါပါတယ
်မြန်မာနိုင်ငံတွင်းနိုင်ငံကြီးအပြောင်းအလဲတွေဖြစ်ပြီးတော့ American အနေနဲ့ဒီမြန်မာအပေါ်စီးပွားရေးအရာအရေးယူတန်ခတ်မှုအချို့ကို short ပေးလိုက်ပြီးကြတဲ့က GE အပါဝင် American Company ချို့မြန်မာနိုင်ငံမှာစတင်ယင်းနှိမ့်နှံလုပ်ကင်ခဲ့ကြတာပါဒါပေမဲ့လို့တစ်ဖက်မှာတော့မြန်မာနိုင်ငံတွင်းယင်းနှိမ့်နှံမှုတွေမှာစံပြုတ်ရလောက်အောင်တာဝန်သိယင်းနှိမ့်နှံမှုတွေဖြစ်လာစီဘူး American ဘက်ကသူ့ရဲ့စီးပွားရေးလုပ်ငန်းရှင်တွေကိုတိုက်တွန်းထားပါတယ်တချိန်တည်းမှာပဲ American ရဲ့ပြစ်မှတ်ထားအရေးယူတန်ခတ်မှုတချို့ကလည်းတည်နေသေးပါဒါကြောင့်မလို့မြန်မာနိုင်ငံတွင်း American Company တွေယင်းနှိမ့်နှံလုပ်ကင်တဲ့နေရာမှာအခြားတိုင်းပြည်တွေတက်တော့အကန့်အသတ်ပိုကြည့်တယ်လို့ကြီးမြန်မာတာဝန်ခံကိုဝင်ဒရူးကပြောပါတယ
် US အခုရှိတဲ့ lorry ကရှင်းပြမယ်ဆိုပပန်းပြီးမှဟလာအခု sanction က east ဖြစ်သွားပြီဒါပေမဲ့ lift အကုန်လုံးမလုပ်သေးဘူးเนาะပြီးတော့မှ SDN နဲ့ရှိပြီးရဲ့ SDN ဆိုတာ special designated national ဟလာအဲ special designated national က treasury OFAC ကဖွင့်ထားတဲ့ပေးထားတဲ့လူတွေဒီလူတွေကရှင်းပြမယ်ဆိုသူတို့နဲ့အတူတူမရဘူးသူတို့က blacklist တဲ့မှာဆိုရင်ဒီ American company နဲ့တော့ဟိုကဖြစ်တာပေါ့เนาะလလွာတာတိတ်ဟိုအချင်းပူပေးရပါဘောเนา
ะစီးဝေးအတွက်မှာတော့မြန်မာနိုင်ငံတွင်းပြုပြင်ပြောင်းလဲရေးတွေနဲ့ဥပဒေကြောင်းဆိုင်ရာလိုအပ်ချက်တွေကိုလည်းဆွေးနွေးမှုရှိတဲ့အကြောင်းနှစ်ဖက်စီးပွားရေးလုပ်ငန်းရှင်တွေဘက်ကဆွေးနွေးကြပါတယ်ဒါအပြင်ဒီနိုင်ငံခြားယင်းနှိမ့်နှံမှုတွေအတွက်ရေးကြီးတဲ့စီးပွားရေးအခြေခံစောင့်ဝင်ကိစ္စငွေကြေးဆိုင်ရာကိစ္စလုပ်ငန်းတွေအတွက်လက်ဆက်မီဖူလုံရေးဆိုင်ရာဆွေးနွေးမကင်းဖြစ်မှုတွေကိုလည်းဆွေးနွေးကြပါတယ်ခင်ဗျာ